ကိုဗစ်ကရောဂါကြောင့်ယာယီပိတ်ထားရတဲ့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးပြန်ဖွင့်လိုက်ပြီးရက်ပိုင်းအတွင်းမှာပဲမြန်မာရင်မောင်းသမားနှစ်ယောက်မှာယောဂါပိုကူးဆက်နေတာကိုစစ်ဆေးတွေ့ရှိတာကြောင့်စောင့်ကြည့်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ရီကြားနယ်စပ်ကုန်သွယ်ရေးပြန်ဖွင့်ပြီး၄ရက်ကြာမှာပဲမြန်မာကုန်တင်ကားမောင်းသမားနှစ်ဦးယောဂါပိုကူးဆက်နေတာကိုအတည်ပြုခဲ့တာဖြစ်ပါတယ်။ကယောဂါကြောင့်တရင်တစ်ပတ်ကြာယာယီရနာထားပြီးတနင်္လာနေ့ကစပြီးပြန်ဖွင့်ခဲ့ရမှာတော့ရင်မောင်းတွေကုန်တင်ကုန်ချလို့သမားတွေပါဝင်နယ်စပ်ကုန်သွယ်ရေးမှာအလုပ်လုပ်ကိုင်နေသူတွေကိုမဲဆောက်မြို့ကကုန်စည်လွှဲပြောင်းရေးနယ်စပ်ဒေသကသတ်မှတ်နယ်မြေမှာထိုင်းနိုင်ငံကယောဂါပိုးရှိမရှိစောင့်ကြည့်စစ်ဆေးနေတာပါဒီလိုစစ်ဆေးရမှာမြန်မာနိုင်ငံသားရင်မောင်းတဦးမှာယောဂါကူးစက်နေကြောင်းမနေ့တုန်းကပဲစစ်ဆေးအတည်ပြုခဲ့တာလို့လဲခရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်ဟောမနေ့ကဟုတ်တယ်မဟို၄ဘင်း၆ဘင်းပေါ်မှာဟိုလိုက်ထွက်ဟာကျအုပ်စုတွေကကျွန်တော်တို့ဟိုဒေတာသုံးပစ္စည်းလေးတွေတဲလဲကားရှိတာပေါ်မှာဒီဘက်တော့ဒီကျွန်တော်တို့စီကတော့ခါလီသွားတာပေါ်မှာမဲဆောက်ပစ္စည်းအောင်ရောက်တော့သူတို့စီကဟိုင်းနက်တို့ဘာလို့လဲပြန်ချိန်ပြီးတော့ဟိုဒေတာသုံးပစ္စည်းကုန်တွေကားလေးတွေရှိတယ်မှာအဲ့ဒီကားလေးတွေကနှစ်ဦးတွေ့တာပေါ်မှာကျွန်တော်တို့ဘက်မှာတော့သူ့ရဲ့နေတဲ့နေရာမှာပဲကွန်တက်ရှိတာပေါ့ဒီပစ္စည်းအောင်မှာတော့ကွန်တက်မဖြစ်ဘူးမဖြစ်ဘူးဆိုတော့ကျွန်တော်ပစ္စည်းအောင်လည်းမတော့မလုပ်ဘူးတလိုက်သွားတာပေါ်မှာ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေတိုးလာနေချိန်မှာပဲနေဆက်မျိုးဖြစ်တဲ့မြောက်ရီမှာလည်းရောဂါကူးစက်သူတွေများလာနေတယ်လို့တိတ်ဆုံးသူတွေလည်းရှိနေတာကြောင့်ထိန်းချုပ်ဖို့ကြိုးစားနေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
။မနေ့ကအဲ့ဒီနှစ်ဦးအပါအဝင်84ဦးရှိတယ်မှာ84ဦးမှာ41ယောက်တော့ဆင်းအောင်ဆင်းသွားပြီမှာ41ယောက်ဆင်းပြီနောက်ပြီးတော့ကျွန်တော်တို့ဟိုအစောပိုင်းမှာတိတ်ဆုံး2ဦးရှိတယ်။အဓိကတော့ကျွန်တော်တို့ကတော့primary contact ပို့သွင်းနိုင်ကြညလာအောင်မြညလာတော့အဲ့ဖွဲ့ရတော့ကျွန်တော်တို့ကအထူးကန့်သက်ထားတဲ့ quarantine ပေါ့တုံးချင်းအင်္ဂါလေးကိုကျွန်တော်90ရှိတယ်အဲ့မှာကျွန်တော်ထားတယ်နောက် secondary contact ကိုကြတော့ကျွန်တော်တို့ကစက်နိုင်ကြဖုံး quarantine ထားလို့ရထားတယ်ခင်ဗျာရက်ကငါကျွန်တော်စီပဲဆိုရင်တွေ့ရတယောက်နှစ်ယောက်သုံးယောက်ဖြစ်လာပြီလမ်းကတော့အရှိကြီးပေါ့အဲ့ဒီ area ကိုကျွန်တော်တို့ရှင်းပြဆိုနေတယ်နေပြီးရင်အဲ့ဒီလူတွေကိုကျွန်တော်တို့လိုအပ်တဲ့ကိုဗစ်ဆီးရှင်းမှုတော့နော်ကျွန်တော်တို့ဖွင့်ဆင်းနေကြတာ
နေဆက်မျိုးဖြစ်တဲ့မြဝတီမျိုးမှာအိန္ဒိနာချင်းထိုင်းနိုင်ငံကနေအကြောင်းမျိုးမျိုးနဲ့ပြန်ရောက်လာသူတွေအပါအဝင်ယောဂါကူးစက်မှုမရှိအောင်တီးကြခွဲပြီးစောင့်ကြည့်စစ်ဆေးတာတွေကိုလည်းပုံမှန်လုပ်နေတယ်လို့လည်းပြောပြပါဗျ
။ပုံမှန်ကတော့မှ100နဲ့200ကျားတော့ပုံမှန်ရှိတယ်။ primary တခုရဲ့ပေါ့။အဲကြံတဲ့ကျွန်တော်တို့ကခီးသွားရသွင်းရောက်ထားရတဲ့ဟာမျိုးလဲခုနလိုပဲဟို100ဝန်းကျင်လောက်ရှိတာပေါ့။တို့တို့ဒီပြီးတော့ပြန်တို့ IDC တို့ဘာလို့ကြလဲ450ဝန်းကျင်လောက်ရှိကြတာပေါ့။နေရာမတူအောင်ထားရနေရာမတူအောင်ဆိုတော့မှ positive ရှင်းတူရင်တော့မှကျွန်တော်တူထားလို့မရအောင
်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပေမဲ့မကြသေးခင်လတွေကစလို့ရောဂါကူးစက်မှုတွေကျဆင်းလာနေရကနေကန့်သတ်မှုတွေရှော့ပေါ့နေချိန်မှာပဲမြန်မာနိုင်ငံဘက်မှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်နေဆက်ဒေသတွေမှာသွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးစောင့်ကြည့်စစ်ဆေးနေတာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေရမှာအခုဆိုရင်သေဆုံးသူ1000ကျော်နဲ့ကူးစက်သူ9000ကျော်အထိရှိနေပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ